လက်ရှိပြဋ္ဌာန်းထားတဲ့ရက်ကွက်သုံးမဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအရအုပ်ချုပ်ရေးမှုတွေကိုပြည်သူတွေကဓာတ်ရိုက်တင်မြှောက်ခွင့်မရှိပါဘူးရက်ကွက်အုပ်ချုပ်ရေးမှုတွေကိုရွေးချယ်ဖို့အတွက်ရမရဖ၅ဦးပါဝင်တဲ့ကြီးကြပ်ရေးအဖွဲ့ကိုဖွဲ့စည်းရပါတယ်အဲ့ဒီကြီးကြပ်ရေးအဖွဲ့ကမှစဲအိမ်မှုတွေကိုရွေးချယ်ပြီးစဲအိမ်မှုတွေတဲကရက်ကွက်အုပ်ချုပ်ရေးမှုတွေကိုလျှို့ဝှက်မဲပေးစနစ်နဲ့ရွေးချယ်ကြတာဖြစ်ပါတယ်ရက်ကွက်အုပ်ချုပ်ရေးမှုတွေကိုစဲအိမ်မှုတွေကပဲရွေးချယ်ခွင့်ရှိတယ်ဆိုတဲ့ဥပဒေပြဋ္ဌာန်းချက်ကိုတအိမ်အောင်ဆန္ဒမဲတမဲနဲ့ရွေးချယ်နိုင်တယ်လို့ဥပဒေပြင်ဆင်ပြဋ္ဌာန်းပေးဖို့အစီအစဉ်ရှိမရှိလွှတ်တော်ကိုယ်စားလှယ်ဦးကန်ဦးကဒီနေ့မေးမြန်းခဲ့တာဖြစ်ပါတယ်လွှတ်တော်မှာမေးခွန်းမေးမြန်းပြစ်တာနဲ့ပတ်သက်ပြီးဦးကန်ဦးကအခုလိုပြောပါတယ်
ကျွန်တော်မေးတဲ့မေးခွန်းကတော့ရက်ွက်ပြီးမှဆယ်အိမ်မှုတွေနဲ့ရွေးတော်တဲ့အခါကျတော့ဟိုလူငယ်စုကိုလက်ပိလိုက်လုပ်ပြီးတော့သူကအုပ်ချုပ်ရေးမှုဖြစ်နိုင်တာကိုလက်ဖြစ်နေတာကိုလူငယ်စုကိုလက်ပိလိုက်လုပ်ပြီးတော့အုပ်ချုပ်ရေးမှုဖြစ်တဲ့လူကတခြားဥပဒေတွေလေးစားတော့အမဲဖြစ်ဖြစ်လက်ပိလိုက်ယူနေတဲ့လုပ်တဲ့သဘောကြီးရှိနေတာအဲကြောင့်မလို့တရားဥပဒေစိုးမိုးကြီးကအားနည်းနေတယ်အဲကြောင့်မလို့ကျွန်တော်တို့ကဒီမေးခွန်းကိုမေးပြတာပါ
တည်ထရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကလက်တလောမှာဒီဥပဒေကိုပြင်ဆင်ဖို့အစီအစဉ်မရှိဘူးလို့ဖြေကြားလိုက်ပါတယ်ဒုတိယဝန်ကြီးကအခုလိုဖြေကြားလိုက်ပေမဲ့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီကတင်သွင်းထားတဲ့ရက်ကွက်သုံးမဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုလွှတ်တော်မှဆွေးနွေးတဲ့အခါကိုယ်စားလှယ်အများစုကပြင်ဆင်ဖို့ထောက်ခံမယ်ဆိုရင်ဒီဥပဒေကိုပြင်ဆင်နိုင်မှာဖြစ်ပါတယ်မကြခင်ရက်ပိုင်းအတွင်းမှာအမျိုးသားလွှတ်တော်မှဒီဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းအပေါ်လွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးကြမှာဖြစ်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပါတယ်
အမျိုးသားလွှတ်တော်အနေနဲ့တော့ဒါကိုဆွေးနွေးဖို့နေအိမ်မပြုတ်လိုက်ပြီဒါကိုဘယ်နှစ်ပြည့်ရဲ့ဆွေးနွေးမယ်ဆိုတာတေချာမသိသေးပေမဲ့ဥပဒေချမ်းကိုတော့ရောက်နေပြီဆိုလို့ရှိရင်တော့ဆွေးနွေးတဲ့ဥပဒေလိုယူဆပါတယ်ရှင်လွှတ်တော်မှအများစုကဒီဥပဒေကိုရာခိုင်နှုန်းအပြည့်ထောက်ခံတယ်ဆိုလို့ရှိရင်တော့ဒါဥပဒေဖြစ်လာမှာပဲလေဒီဥပဒေကိုပြောင်းလဲဖို့လိုအပ်တယ်လို့ပြောတဲ့အခါမှာတော့ဟိုအဲ့ဒီဥပဒေတွေကိုအသုံးပြုပြီးတော့တာလီနေပြီးတော့ဒီအုပ်ချုပ်ရေးကဏ္ဍက executive ကလုံးဝပါတယ
်ဥပဒေချမ်းကော်မတီကပြင်ဆင်ထားတဲ့ဥပဒေချမ်းမှာရက်ကွက်အုပ်ချုပ်ရေးမှုတွေကိုရွေးချယ်ဖို့တက်ဆိုင်ရာရက်ကွက်နဲ့ကျေးရွာအတွင်းမှာရှိတဲ့အိမ်အောင်စုတစုစီကမဲတမဲစီပေးရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်လက်ရှိဥပဒေပြဋ္ဌာန်းချက်မှာအုပ်ချုပ်ရေးမှုတွေရဲ့တပ်တန်းဟာပြည်သူ့လွှတ်တော်တပ်တန်းနဲ့တူပြီးတပ်တန်း၃ချိန်တိုင်းတာဝန်ထမ်းဆောင်ခွင့်ရှိတယ်လို့သတ်မှတ်ထားပေမဲ့ပြင်ဆင်ထားတဲ့ဥပဒေချမ်းမှာနိုင်ငံတော်သမ္မတတပ်တန်းနဲ့တူပြီးတာဝန်ထမ်းဆောင်ခွင့်ဟာတစ်ဆက်တည်း၂ချိန်ထက်မပိုရလို့ပါရှိပါတယ်။တတိယချိန်ပြင်ဆင်ဖို့အမျိုးသားလွှတ်တော်ထံတင်ပြထားတဲ့ရက်ကွက်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေချမ်းဟာပြည်ဆောင်တဲ့ဥပဒေချမ်းဖြစ်လို့အများလက်ခံနိုင်လိမ့်မယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်
တတိယအချိန်ပြင်တဲ့ဥပဒေကတော့တော်တော်ကောင်းပါတယ်အရင်တော့ဆေးအိမ်ကနေရွေးတဲ့အခါကျတော့အဲ့မှာအမျိုးမျိုးသောပြဿနာတွေပေါ်တယ်လက်ပေးတာတွေလုံးကြတယ်ဆိုပြီးတော့အမျိုးမျိုးတိုင်ကြမှုတွေရှိတယ်အခုဒီမှာကျတော့အိမ်ကတယောက်တယောက်ခေါ်ပြီးတော့မှအဲ့ဒီလူတွေရဲ့မေးပေးမှုနဲ့ဒီအုပ်ချုပ်ရေးမှုတယောက်ကိုရွေးမယ်ဆိုတဲ့ဟာပါတယ်ဆိုတာအန်ဒီဝေတို့လေးလာသိချင်ရတယ်ပေါ့နော်ဒီဥပဒေပြင်ပြီးသွားရင်တော့ပေါ့နော်ကြေးရော်ဒီမှာလဲရော်သူရော်သားတွေလက်ခံနိုင်တဲ့ဥပဒေဖြစ်ပါလိမ့်မယ်လို့အန်ဒီဝေအနေနဲ့ပြောချင်ပါတယ်
ရက်ကွက်သုံးမဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုအမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်တွေမှဆွေးနွေးပြီးနောက်လွှတ်တော်နှစ်ရက်သဘောထားကွဲလွဲချက်တွေရှိမှဆိုရင်ပြည်ထောင်စုလွှတ်တော်မှထပ်မံဆွေးနွေးရမှာဖြစ်ပါတယ်ရှင်